မြန်မာနိုင်ငံဆိုင်ရာအထူးကြံအပေးတယောက်ခံထားနိုင်မှုကိစ္စဟာမကြာခင်မှာအကောင့်ထဲပေါ်တော့မယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။မုတ်တုံရာသီမှာဒီအန်ဒီယဲကျုံနိုင်တဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်လည်းလိုအပ်တဲ့အစီအစဉ်တွေလုပ်နေတယ်လို့ဂျာတာရီနေတုန်းကဒီနယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဂူတဲရက်စ်ကပြောကြားခဲ့ပါတယ်။အသေးစိတ်ကိုဦးကျော်စန်းသာဆက်ပြီးတော့ပြောပြပါမယ်ရှင်။
ကရသမကအတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ဟာကြာသပတေးနေ့မွန်လွယ်ပိုင်းမှာသတင်းတောက်တွင်နဲ့ခေတ္တတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲဒီမှာမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်တူခံထားမဲ့ကိစ္စကိုဦးစားပေးဖြေကြားသွားခဲ့တာဖြစ်ပါတယ
်။ First of all, in relation to the second, I've been conducting a number of consultations for that appointment. I hope it will come soon. It is not an easy function.
ဒီရုခန္ဓာရေးအတွက်ကျွန်တော်ဆွေးနွေးညှိနှိုင်းတာတွေအများကြီးလုပ်နေပါတယ်။မကြာခင်ဖြစ်လာတော့မယ်လို့ထင်ပါတယ်။ဒီတာဝန်ဟာလူတိုင်းလွယ်လွယ်ကူကူလက်ခံဆောင်ရွက်နိုင်မယ့်တာဝန်မျိုးတော့မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့အနေနဲ့မကြခင်ပြည်လေလိမ့်မယ်လို့ဆိုတာသိကြပါတယ
်။ကုလသမဂ္ဂအတွင်းမှုချုပ်အတွက်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ယာထုဟာ2016ဒီဇင်ဘာလမှာဗီဂျေးနမ်ဘီယာယာထုသက်တမ်းကုံဆုံးသွားခြင်းကစပြီးပြက်ပြက်လစ်လပ်နေခဲ့တဲ့ယာထုဖြစ်ပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံကော့ကဆက်ဘဇားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေမုတ်သုံးရာသီမှာဘေးကင်းလုံခြုံမှုရှိစေဖို့လောက်ဆောင်နေတာနဲ့ပတ်သက်လို့လဲမစ္စတာဂူဒရက်စ်ကအခုလိုဖြစ်ကြသွားပါတယ
် First of all in relation to Cox Bazar the monsoon is the biggest concern we believe that about 150,000 people are in areas that are flood prone or can be negatively impacted by
ဒါမှမဟုတ်ပြောချင်တာကတော့ Cox Bazar နဲ့ပတ်သက်လာရင်မုတ်သုံးရာသီဟာအကြီးမားဆုံးစိုးရိမ်စရာဖြစ်တဲ့ဆိုတဲ့အချက်ပါလူပေါင်းတသိန်းခွဲလောက်ဟာရေကြီးနိုင်တဲ့နေရာဒါမှမဟုတ်အန်ဒရယ်ကြောက်ရွံ့နိုင်တဲ့နေရာမှာရှိနေကြပါတယ်ဒီလူတွေကိုနေရာရွှေ့ပေးမဲ့အကောင်းဆုံးနည်းလမ်းကိုကျွန်တော်တို့ဆွေးနွေးထားပါတယ်။အကောင်းဆုံးကတော့ကုန်းမြင့်တနေရာရာကိုတခြားမှာရှာဖို့ပဲဖြစ်တယ်လို့ထင်ပါတယ
်။ဆက်လက်ပြီးမစ္စတာဂူတာရက်စ်ကဒီကိစ္စဆွေးနွေးမှုကသိက္ခူအပြုသဘောဆောင်တဲ့အကြောင်းအဲဒီကော့ကဆက်ဘဇားမှာရှိနေတဲ့ UNHCR ခေါ်ဒုက္ခသည်များဆိုင်ရာအေဂျင်စီကလူတွေ IOM ခေါ်နိုင်ငံတကာပြောင်းရွှေ့အခြေချသူများအဖွဲ့ကဝန်ထမ်းတွေလည်းဘင်္ဂလားဒေ့ရှ်အနာဘိုင်းတွေနဲ့ညှိနှိုင်းနေကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအစိုးရကတော့ဒုက္ခသည်တွေကိုအထောက်အထားစစ်စစ်ပြီးပြန်လည်လက်ခံဖို့အစီအစဉ်ဖြစ်နေပြီလို့ကြေညာထားပါရခင်ဗျာ။